တရုတ်နိုင်ငံခြားရေးဝန်ကြီးဟွာငယင်ဟာခုနှစ်နှစ်တာကာလအတွင်းပထမဆုံးအကြိမ်အဖြစ်ဩစတြေးလျနိုင်ငံကိုပို့ထုံးနေမှာတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်မှာကောင်စီဝင်လုပ်ငန်းတွေနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့နိုင်ငံဆွေးနွေးကြမယ်ဆိုပေမဲ့လက်ရှိပေါ်ပေါက်နေတဲ့ကုန်သွယ်ရေးအငင်းပေါင်းမှုတွေကိုလည်းအဖြေရှားဖို့ကြိုးပမ်းချက်တွေလွှမ်းမိုးနေလိမ့်မယ်လို့လှိလာသူတွေကသုံးသပ်ပါတယ်။ခီးစဉ်အတွင်းဩစတြေးလျဝန်ကြီးချုပ်အန်သနီအယ်ဘနီစ်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းတို့နဲ့လည်းဝန်ကြီးဝေါင်းရေးတွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံခြားရေးဝန်ထမ်းကပြောပါတယ်။နိုင်ငံကြားပြင်းထန်တဲ့တန်တမာရေးရအငင်းပေါင်းမှုတွေပေါက်နေချိန်2020ခုနှစ်မှာဩစတြေးလျပိုင်းအရက်ဩစတြေးလျဝိုင်းအရက်တွေကိုတရုတ်ကအခွန်စီချက်ထားတာကိုဖယ်ရှားပေးရခဲ့ကြတာလည်းအထူးဆွေးနွေးမဲ့အစီအစဉ်ထဲမှာပါရှိပါတယ်။တရုတ်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ COVID-19 ကပ်ရောဂါဆင်းမြေကိုတီးခြားစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျအစိုးရကထောက်ခံခဲ့တဲ့နောက်ပိုင်းဩစတြေးလျဝိုင်းအရက်တွေကိုတရုတ်တို့ကအခွန်စီချက်ခဲ့တာပါ။အဲ့ဒီလို့ရကြောင်းတရုတ်နိုင်ငံကဩစတြေးလျဝိုင်းတင်ပို့မှုတန်ဖိုးဟာဒေါ်လာ662တန်းကျော်ရှိခဲ့ရာက2023ခုနှစ်မှာတော့ဒေါ်လာ6.6တန်းအထိကျဆင်းသွားခဲ့ပါတယ်။